တထုတွင်ဝန်ကြီးဌာနရဲ့ကျင့်ပျက်ခြားစားမှုတွေအပေါ်ဖော်ထုတ်ရေးသားခဲ့တဲ့ The Vice Channel အပေါ်တထုတွင်ဝန်ကြီးဌာနကတည်ရဖြတ်မှုပုံမှန်900နဲ့တရားစွဲဆိုထားခဲ့တဲ့အမှုချုပ်သိမ်းလိုက်တယ်လို့ကြားသိရပါတယ်ခင်ဗျာ။ဟုတ်ပါသလားမသိတာလား
။ကျွန်တော်တို့နဲ့တထုတွင်ဝန်ကြီးဌာနနဲ့ကြားမှာသဘောတူညီမှုတစ်ခုရသွားပြီပေါ့နော်။သူတို့ကဒီမှုကိုရုပ်သိမ်းမယ်လို့ပြောထားပါတယ်။ဒီဝန်ကြီးနဲ့လည်းတွေ့ထားတယ်လေ။တရားဝင်ရုပ်သိမ်းမှုကတော့လာမဲ့ကျွန်တော်တရားခွင်ကြားမှာ
အခုရုပ်သိမ်းဖို့ကိုကန့်လန့်တာကဘယ်လိုကန့်လန့်လဲမသိဘူး။ဘာကြောင့်ဒီလိုမျိုးရုပ်သိမ်းဖို့ကိုတထုတွင်ဝန်ကြီးဌာနဘက်ကကန့်လန့်ရလို့ထင်လဲမသိခင်ဗျ။အ
ဓိကတော့ဟိုပါ press council ပေါ့နော်။အဲ့တော့ press council ကကြားရရနေပြီးတော့စီစဉ်ညှိနှိုင်းပေးတဲ့အတွက်ဒါဝန်ကြီးဌာနလက်ခံတာပေါ့။လုပ်တဲ့အစဉ်အဆက်ကတော့ကျွန်တော်တို့ press council ဥက္ကဋ္ဌနဲ့ပြန်ကြားရေးဝန်ကြီးနဲ့ပထမဆုံးတွေ့တယ်။ပြန်ကြားရေးဝန်ကြီးနဲ့တွေ့ပြီးမှပြန်ကြားရေးဝန်ကြီးကတဆင့်တထုတွင်ဝန်ကြီးဌာနကိုဝန်ကြီးချင်းချင်းမေတ္တာရက်ခံပေးတယ်။အဲ့တော့ကျွန်တော်ဘက်ကလည်း press council ရဲ့ဆွေးနွေးပြီးအကြံပေးပြီးကျွန်တော်ကိုလည်းမေတ္တာရက်ခံခဲ့ရကျွန်တော်က personal တထုတွင်ဝန်ကြီးစီကိုစာရေးရတာပေါ့နော်။ဆိုတော့အဓိကတော့အဲ့စာထဲမှာကတော့ကျွန်တော်တို့ရေးတဲ့ရေးသားဟာခိုင်လုံတဲ့သတင်းရင်းမြစ်ဖြစ်တဲ့စင်းစစ်ချုပ်ယုံရဲ့ပြည်သူ့လွတ်တော်ငွေစင်းကော်မတီစီကိုပွေပို့တဲ့အစီရင်ခံစာကိုဟိုမူတည်ပြီးရေးထားတဲ့အတွက်ကျွန်တော်တို့သတင်းကတော့ခိုင်လုံမှာတိကျပါတယ်။သို့တော်လည်းကျွန်တော်တို့ကတထုတွင်ဝန်ကြီးဌာနအပါဝင်အဲ့ဒီမှာပါတယ်ဝန်ကြီးဌာနဘယ်ဝန်ကြီးဌာနကိုမှထိခိုက်နစ်နာစီလိုတဲ့ရည်ရွယ်ချက်မရှိဘဲနဲ့ကျွန်တော်တို့ကတန်ရှင်းသောအစိုးရကောင်းမွန်သောအုပ်ချုပ်ရေးစနစ်ကိုပံ့ပိုးပေးတဲ့ပွင့်လင်းမြင်သာမှုတစ်ခုလို့ယူဆပြီးတော့ရိုးသားသားပြည်သူအသိပေးတဲ့ထင်လို့ရေးလိုက်တဲ့သတင်းဖြစ်ပါတယ်။အဲ့တော့အဲ့လိုရေးလိုက်တဲ့အတွက်တထုတွင်ဝန်ကြီးဌာနရဲ့ဂုဏ်သိက္ခာကိုထိခိုက်ညှို့နှိုင်းစေတယ်လို့တထုတွင်ဝန်ကြီးဌာနယူဆတဲ့အတွက်စိတ်မကောင်းဝမ်းနဲ့ဖြစ်ရပါတယ်။အနောက်နှစ်ဖက်ရေးရှိဆက်ဆံရေးအဆင်ပြေဖို့အတွက်နောက်တစ်ခါလေးဝန်ကြီးဌာနနဲ့မီဒီယာတွေဆိုတာဥတီတက်ချင်းရည်ရွယ်ချင်းတိုင်းပြည်ကြိုးလုံနေတာချင်းတူတဲ့အတွက်ပြည်လျော်ညှိနှိုင်းပေးတဲ့အနေနဲ့ဝန်ကြီးဌာနတရားကိုရုပ်သိမ်းပေးဖို့မြစ်တာရက်ခံတဲ့ဆိုတဲ့စာလေးပို့လိုက်အိုက်စာဝင်ကြီးကလက်ခံပြီးတော့ကျွန်တော်တို့ပြီးခဲ့တဲ့အင်္ဂါနေ့ကနေပြီးတော့မှဝင်ကြီးနဲ့ကျွန်တော်နဲ့တွေ့တယ်ပေါ့နော်။ဆိုတော့အဲ့မှာပဲကျွန်တော်တို့နှစ်ဦးနှစ်ဖက်သဘောတူညီချက်ရပါတယ်။အဲ့ဒါပြီးတော့သူတို့ဘက်ကရုပ်သိမ်းမှုဆုံးဖြတ်လိုက်တာပေါ့နော်
။အခုလိုဒီမီဒီယာတွေနဲ့ဝင်ကြီးဌာနတွေနဲ့ဖြစ်တဲ့အမှုနဲ့ပတ်သက်ပြီးတော့ဒီအများပြည်သူအနေနဲ့ဒီအမှုကနေပြီးတော့ဘယ်လိုများလေ့လာနိုင်စရာတွေများရှိလာမယ်လို့ထင်လဲမသိဘူး
။ဒီကျွန်တော်တို့တရားရုံးမှာရင်ဆိုင်ရတယ်ဆိုတာကျွန်တော်တို့ယဉ်ကျေးတဲ့လူအဖွဲ့အစည်းတွေမှာနောက်ဆုံးအဆင့်လို့ပြောရမှာပေါ့နော်။ကျွန်တော်တို့အဲ့လိုမဖြစ်ခင်မှာတစ်ဖက်တစ်ဖက်နားလည်မှုလွဲတယ်အထင်မြင်လွဲမှားတယ်ဆိုလို့ရှိရင်ပထမအဆုံးနှုတ်နဲ့ကျွန်တော်ညှိနှိုင်းကြဖို့လိုပါတယ်။နှုတ်နဲ့ညှိနှိုင်းလို့မရဘူးဟုတ်လား။ဝန်ကြီးဌာနတွေဖြစ်တဲ့အစိုးရဌာနတွေဖြစ်တယ်ဆိုလို့ရှိရင်တရားဝင်စာနဲ့ပေါ့။စာနဲ့ပေးနေဒီကိစ္စကတော့ဒီလိုလိုဖြစ်နေပါပြီ။တက်ဆိုင်ရာမီဒီယာတွေအနေနဲ့သို့မဟုတ်လူပုဂ္ဂိုလ်အနေနဲ့ဖြစ်မှာမဟုတ်ပါဘူးဖြစ်မှာဒီလိုပါအဲ့ဒါကိုဖြေရှင်းပေးစီလိုပါတယ်။စရှိသဖြင့်ဒါစာနဲ့အကြောင်းကြားပြီးတော့ဖြေရှင်းတာမျိုးလည်းရှိပါတယ်။လိုအပ်လို့ရှိရင်လည်းတက်ဆိုင်ရာကိုရဲ့အကြံပေးရှိနေတယ်အကျိုးဆောင်ရှိနေတယ်ရတဲ့ဆင့် notice စာပေးတာမျိုးအဲ့ဒါမှမရဘူးဆိုလို့ရှိရင်သက်ဆိုင်ရာသတင်းစာတွေမှာကြီးညာချက်ထည့်ပြီးတော့လုပ်တာအခုနောက်ဆုံးအဆင့်ကျမှတရားဆွဲတယ်ဆိုတဲ့အဆင့်တရားဆွဲတဲ့အဆင့်ဆိုတာကနောက်ဆုံးအဆင့်ဖြစ်တဲ့အတွက်ဖြစ်နိုင်လို့ရှိရင်တော့အဲ့အဆင့်မရောက်ခင်မှာဘယ်သူပဲဖြစ်ဖြစ်ပြဿနာဖြစ်ပြီဆိုလို့ရှိရင်တွေးဆုံစကားပြောပြီးညှိနှိုင်းဆွေးနွေးတဲ့ဒီအဆင့်ကိုအရင်ဆုံးစစေခြင်းနဲ့
ရှေ့လာမယ့်အနာဂတ်မှာရောဒီဝန်ကြီးဌာနတွေရဲ့ဒီအချင်းပြတ်ခြားစားမှုတွေကိုမီဒီယာတွေကရေးသားဖော်ထုတ်တဲ့ပုံမှာဘယ်လိုများရှိလာနိုင်လဲမသိခင်ဗျ။အ
ဲဒါကတော့မီဒီယာကတော့မီဒီယာလို့လုံမှာပေါ့ဗျာ။နော်ဝန်ကြီးဌာနဒီအစိုးရဌာနတွေလည်းအစိုးရဌာနအလို့လုံကြမှာပေါ့။အဲတော့အချင်းပြတ်လက်စားမှုတွေရင်တော့မီဒီယာတွေကဖော်ထုတ်ပြီးရေးမှာပဲလေ။ဝန်ကြီးဌာနတွေကလည်းအချင်းပြတ်ခြားစားမှုမရှိဘဲနဲ့တိုင်းပြည်အကျိုးမှန်မှန်ကန်ကန်ရိုးသားသားဆောင်ရွက်ကြဖို့လိုပါလိမ့်မယ်။အဲဒါပေမဲ့လည်းအချင်းပြတ်ခြားစားမှုမရှိအောင်မှန်မှန်ကန်ကန်ရိုးသားသားဆောင်ရွက်ဖို့ဆိုလို့ချင်းသူတို့ကလည်းအဲ့လိုဆောင်ရွက်နိုင်တဲ့အခြေအနေဖန်တီးပေးထားဖို့လိုပါလိမ့်မယ်။ရှေ့လျှောက်ကြရင်တော့မီဒီယာကတော့မီဒီယာလို့လုံမှာပဲ
ဝန်ကြီးဌာနတွေကအချင်းပြတ်ခြားစားမှုတွေပတ်သက်တဲ့အကြောင်းအရာတွေကိုရေးသားမယ်ဆိုရင်ရောမီဒီယာတွေဘက်ကဘာတွေပြန်ထားလိုက်နာစရာပိုလို့လည်းမသိခင်ဗျအ
ဓိကကတော့ဒီမီဒီယာတွေမှာတော့အခြေခံကျင့်ဝတ်ရှိပြီးသားပါဆိုကျွန်တော်ကျင့်ဝတ်နဲ့အညီနောက်တစ်ခါသတင်းစာ journalism ပေါ့ journalism အတတ်ပညာမှာလဲကိုရေးမဲ့သတင်းအကြောင်းအရာအချက်လက်တွေကခိုင်လုံရမယ်တိကျရမယ်မှန်ကန်ရမယ်နောက်အများအတွက်အကျိုးရှိရမယ်အဲ့တော့သူတဦးတယောက်တစုံတယောက်ရဲ့တဖွဲ့အစည်းတစ်ခုရဲ့ဂုံတိတ်ခါညှိုးနှွမ်းသွားအောင်တမင်တက်တက်မလုပ်ရဘူး။အများအကျိုးရှေ့ရှုရမယ်။တစုံတယောက်ရဲ့ဂုံတိတ်ခါထိခိုက်တော်တာမျိုးကရှိကောင်းရှိမယ်။သို့တော့အဲ့ဒါကိုကျွန်တော်တမင်ရည်ရွယ်ချက်ရှိရှိ